င်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်နိုဝင်ဘာလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါအခုညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ကိုအောင်နဲ့အတူသတင်းတွေကိုကြီးညာပါမယ်အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုတော့ဒီကနေ့ကျင်းပတော့မှာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာတော့ Facebook လူမှုကွန်ရက်ကိုသုံးပြီးအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်တာတွေကိုထိထိရောက်ရောက်မထိမ့်သိမ့်နိုင်ဘူးဆိုတာကို Facebook ကုမ္ပဏီကလက်ခံလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရဖို့ရှိပါတယ
်ကောင်းပါပါရှင်မြန်မာနိုင်ငံမှာ Internet Online မော်ကတွေးထိုးလှုံ့ဆော်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီးတော့2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့လိုနေတယ်ဆိုတဲ့သတင်းမှာကြားရမှာကတော့
ဒေတာဘောက်ပြင်ဆင်ထားဖို့လိုပါတယ်ကျွန်တော်ရွှေကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့လုပ်သွားတဲ့ဟာကျွန်မမိမဒါဟိုကျုံတဲ့အကောလို့ကျွန်တော်တို့ကယူဆတယ်ပေါ့ခြေလမ်းတွေပေါ့
Social Media တွေကိုအထူးလေးလာစောင့်ကြည့်နေတဲ့ကိုမြတ်သူပြောတော်တာပါအပြည့်စုံကိုတော့မကြခင်ကြာမှာပါဒါအပြင်တရုတ်မြန်မာနယ်စပ်ဘက်မှာမြန်မာဘက်ကထုတ်ပေးတဲ့ယာယီနယ်စပ်ဖြတ်ကူးခွင့်လက်မှတ်အသစ်ကိုတရုတ်ဘက်ကလက်မခံတာကြောင့်အခက်အခဲတွေ့နေကြတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မမှာတော့အမေရိကန်နိုင်ငံရဲ့ချိန်ခွင်ရှာပြောင်းသွားနိုင်တဲ့ဒီကနေ့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအကြောင်းအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်သဘောထားတည်တည်တသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်္ဂါနေ့မှာလွှတ်တော်အသစ်ကိုမဲပေးရွေးကောက်ကြမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတယာဒူးသက်တမ်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချိန်ညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်သက်တမ်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်သွားနိုင်ပါတယ်။အောက်လွှတ်တော်အမှတ်နေရာ435နေရာမှာအလုံးပြန်လဲရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမှတ်နေရာ100တဲက35နေရာနောက်ပြည်နယ်90တဲကပြည်နယ်36ခုတို့ရဲ့အုပ်ချုပ်ရေးမှုတွေကိုရွေးချယ်ကြမှာဖြစ်ပါတယ်။အတိုက်ခံဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်ကိုထိန်းချုပ်သွားနိုင်တယ်လို့လူမှုဆန္ဒကောက်ယူမှုတွေမှာရောသုံးသပ်သူတွေကပါခန့်မှန်းနေကြပါတယ်။ဒီမိုကရက်တစ်ဘက်ကအောက်လွှတ်တော်မှာအများစုဖြစ်ဖို့အလေးတားနေပြီးအများစုဖြစ်ဖို့အတွက်ကတော့လက်ရှိရထားတဲ့အမတ်နေရာထက်နောက်ထပ်23နေရာရယူနိုင်ဖို့လိုအပ်ပါတယ်။ဒီမိုကရက်တစ်ဘက်က49နေရာရထားပြီးအထက်လွှတ်တော်မှာ Republican တို့ကအမတ်နေရာ51နေရာနဲ့အသာစီးရနေတာကိုထိန်းထားနိုင်ရေးသမ္မတထရန့်ကထောက်ခံသူတွေကိုမဲဆွယ်နေတဲ့အပေါ် Republican တွေအားထားနေကြရပါတယ်။ဒီကနေ့ရွေးကောက်ကြမဲ့အထက်လွှတ်တော်အမတ်နေရာ35နေရာတည်းမှာတော့ဒီမိုကရက်တစ်လက်ရှိထိန်းချုပ်ထားတဲ့26နေရာနဲ့ Republican 9နေရာပါဝင်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Donald Trump အသားစီးရခဲ့တဲ့ပြည်နယ်တွေထဲက Tennessee ပြည်နယ်အပါအဝင်ပြည်နယ်10ခုကအထက်လွှတ်တော်အမတ်နေရာတွေကိုထိန်းချုပ်နိုင်ဖို့ဒီမိုကရက်တစ်ဘက်ကလည်းကြိုးပမ်းနေကြပါတယ်ရှင်။
ဒီကနေ့အင်္ဂါနေ့မှာကျင်းပမယ့်သမ္မတတန်းဝက်ကာလလွှတ်တော်ရွေးကောက်ပွဲမတိုင်ခင်မှာပဲသမ္မတဒေါ်နယ်ထရန့်မှာအိုဟိုင်းယို၊အင်ဒီယားနာနဲ့မစ်ဇိုရီပြည်နယ်တွေကိုသွားရောက်ပြီး Republican Party ကိုယ်စားလှယ်လောင်းနေအတွက်မဲဆွယ်ပေးနေပါတယ်။ဒီကြားကာလရွေးကောက်ပွဲဟာသမ္မတထရန့်အာဏာရလာပြီးနောက်ပိုင်းမှာကျင်းပတဲ့အကြီးမားဆုံးလူထုဆန္ဒခံယူပွဲကြီးဖြစ်တယ်လို့လည်းမီဒီယာတွေမှာဖော်ပြကြပါတယ်။ထရန့်ကတော့တကယ်လို့ဒီရွေးကောက်ပွဲမှာ Republican ကိုယ်စားလှယ်လောင်းနေရှုံးနေမယ်ဆိုရင်မီဒီယာတွေကရစရာမရှိအောင်ပြောကြမှာဖြစ်ပြီးတကယ်လို့နိုင်နေဆိုရင်လည်းသူတို့ကတော့အကောင့်ပြောမှာမဟုတ်ဘူးလို့သူ့ကိုထောက်ခံသူတွေကိုတယ်လီဖုန်းကနေပြောခဲ့ပါတယ်။သမ္မတရဲ့ဒီပြောဆိုချက်ကိုလူပေါင်း2,000,000လောက်ကဖုန်းကနေတဆင့်နားထောင်ခဲ့ကြတယ်လို့ Trump Pence ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာ Brett Pascal ကပြောပါတယ်။ Ohio ကိုရောက်ရှိစဉ်မှာတော့ Democrat Party ကိုယ်စားလှယ်လောင်းဟာ Socialist ဖြစ်တယ်လို့ Trump ကတစိက္ကပ်ပြောဆိုပြီးတော့အစွမ်းရောက်ဆန့်ကျင်မှုတွေကိုရပ်ဆိုင်တားဆီးဖို့ဆိုရင်အင်္ဂါနေ့မှာထွက်ပြီးတော့မဲပေးပြီးတော့စိုးသွမ်းတဲ့ Democrat အုပ်စုကြီးကိုသတင်းစကားပေါက်လိုက်ကြပါလို့သူ့ကိုထောက်ခံသူတွေကိုပြောပါတယ်။အင်ဒီယားနာပြည်နယ်ဖော်ဝေးမြို့ကိုရောက်ရှိစမှာလဲအစွမ်းရောက်ဒီမိုကရက်တစ်သားအာဏာရမယ်ဆိုရင်တိုင်းပြည်ရဲ့အနာဂတ်နဲ့စီးပွားရေးရင်းရင်သွားလိမ့်မယ်ဆိုပြီးတော့ပြောပါရယ်ဒီမိုကရက်တစ်ကအမေရိကန်ရဲ့အချုပ်အခြာအာဏာကိုတိုက်ခိုက်ဖျက်ဆီးနေတဲ့အပေါ်အဆုံးတတ်နိုင်ဖို့ Republican တွေမဲပေးပါဆိုပြီးတော့လဲ Trump ကတိုက်တွန်းပါရယ်မစ်ဇိုရီကိုရောက်ရှိစမှာတော့အတိုက်ခံကိုယ်စားလှယ်လောင်းနေဟာလက်ရှိနိုင်ငံရေးအခြေအနေပေါ်စိတ်ဆိုးဒေါသထွက်နေကြပြီးတော့စိတ်ဝမ်းကွဲပြားအောင်နဲ့အနောက်ရှက်တွေပေးနေတယ်ဆိုပြီးတော့ Trump ကဆွဆွဲပြောဆိုပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့ပြီးခဲ့တဲ့လကကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းတိုက်ခိုက်မှုတွေကြောင့်သေဆုံးထဏ်ရာရသူ400ကျော်ရှိခဲ့တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။ပထမဆုံးမဲပေးပွဲနေ့ဖြစ်တဲ့အောက်တိုဘာလ20ရက်နေ့နဲ့နောက်နေ့တွေမှာသေဆုံးသူ56ယောက်ရှိပြီး 389ယောက်ထင်ရှားရခဲ့တယ်လို့အာဖဂန်ဆရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်နမာကဒီကနေ့အင်ကာနီတို့အစင်ခန်းစာမှာဖော်ပြပါတယ်။အရင်ကရွေးကောက်ပွဲ၄ခုထက်အခုရွေးကောက်ပွဲမှာတေဆုံးထင်ရှားရသူပိုများတယ်လို့လည်းအန်နမာကပြောပါတယ်။တာလီဘန်တို့ကဒုံးကျည်တွေဘုံးတွေအမြောက်တွေလက်ဖြစ်ဖောက်ခွဲရေးပစ္စည်းတွေသုံးပြီးတိုက်ခိုက်ခဲ့ကြတယ်လို့လည်းကုလရဲ့အစင်ခန်းစာမှာဖော်ပြပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာလဲတာလီဘန်တို့ကယာနဲ့ချီတဲ့လူတွေကိုဖမ်းဆီးပြန်ပေးဆွဲတာတွေအပါအဝင်မဲဆန္ဒရှင်တွေကိုချင်းချောက်အကြက်ကင်နာတွေလုပ်ခဲ့တယ်လို့လဲကုလအဖွဲ့ကဖော်ပြထားပါတယ်။အောက်တိုဘာလ20ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေကိုတော့ရေးတွက်နေစေဖြစ်ပါတယ်။ကနအူးရလဒ်တွေကိုတော့အခုလနှောင်းပိုင်းလောက်အထိကြီးညာနိုင်မဲ့အခြေအနေမရှိသေးပါဘူးရှင်။
တူရကီနိုင်ငံသားရင်းဝန်ကြီးမာဗလော့ကာဗူဆိုဂလူကဆော်ရီတရင်တော်ဂျမိုက်ကာရှိုဂီတက်ခံရတဲ့တရင်အချက်လက်တွေတူရကီဆိုရမှာရှိနေပြီးတော့ဒီတေဆုံးမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအဆုံးသတ်တဲ့အခါမှာတော့လူများတိအောင်ထုတ်ပြန်မဲ့အနေအထားရှိကြောင်းဒီကနေ့ပြောပါရယ်ဆော်ရီအာရေဗီယာပါဝင်ဒီအချက်လက်ကိုစိတ်ဝင်စားတဲ့နိုင်ငံတွေအနေနဲ့ကြီးရှုနိုင်တဲ့အခွင့်အရေးပေးထားတယ်ဆိုတာတူရကီအနေနဲ့ပြောကြားထားကြောင်းလဲဂျပန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းကာဗူဆိုဂလူကတရင်တော်တွေကိုပြောခဲ့တာပါကာရှိုဂီဟာအော်တိုဘာလ2ရက်နေ့ရုံးကတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ရီကောင်စီရုံးအတွင်ဝင်ရောက်သွားပြီးတဲ့နောက်အသက်ခံခဲ့ရတာပါအရင်တုန်းကတော့ဆော်ရီအာရေဗီယာဘက်ကကာရှိုဂီဟာကောင်စီဝင်ရုံးအတွင်ကဘေးမတီရမခပြန်ထွက်သွားကြောင်းပြောပေမဲ့နောက်ပိုင်းမှာတော့သူဟာကောင်စီရုံးအတွင်ဝန်ထမ်းတွေနဲ့ကိုရီးလက်ရောက်ချင်းများကနေ11ညခံပြီးတော့တည်ဆုံသွားကြောင်းပြန်ပြောင်းလဲပြောဆိုပါရတယ်။ဒီတည်ဆုံမှုဟာဂျော်ဒင်စီစဉ်တက်ဖြတ်မှုဖြစ်တယ်လို့ sorry အစိုးရရှိနေကပြောပေမဲ့ဘသူကစီစဉ်ညွှန်ကြားခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။ sorry ဘီင်ဆယ်မန်နဲ့တူရကီသမ္မတ Recep Tayyip Erdogan တို့ဆက်သွယ်စကားပြောကြကြပြီးတဲ့နောက်ဒီတက်ဖြတ်မှုမှာဘီင်ဆယ်မန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတာကိုတော့သမ္မတ Erdogan ကလက်ခံထားတဲ့အကြောင်းကာဗူဆိုဂလူကပြောပါရတယ်။ဒါပေမဲ့လူ15ယောက်ပါဝင်တဲ့အဖွဲ့ဟာသူတို့ဘာသာတူရကီကိုလာပြီးအခုလိုလှုပ်ကြံတက်ဖြတ်မှာမဟုတ်ဘူးဆိုတာရှင်းနေကြောင်းနဲ့ဘသူအမိန်ပေးစေခိုင်းမှုနဲ့ဒီလိုတက်ဖြတ်ခဲ့လဲဆိုတာကိုစုံစမ်းစစ်ဆေးသူတွေအနေနဲ့ဖော်ထုတ်ဖို့ကာဗူဆိုဂလူကပြောခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်ကိုတုံးပြီးအကြမ်းဖက်မှုတွေလှုံ့ဆော်နေတာကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်သေးဘူးလို့လူခွင့်ရေးဆိုင်ရာအစီရင်ခံစာတစ်ခုကထောက်ပြထားတဲ့အကြောင်း Facebook ကုမ္ပဏီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်အသုံးပြုမှုနဲ့ပတ်သက်ပြီးဆန်းစစ်လေ့လာဖို့ကုမ္ပဏီကအမေရိကန်ပြည်ထောင်စု San Francisco အခြေစိုက်စီးပွားရေးလုပ်ငန်းများရဲ့လူမှုရေးတာဝန်ခံမှုဆိုင်ရာအဖွဲ့ Business for Social Responsibility ကိုအလုပ်အပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာ Facebook ကိုသုံးပြီးလူမှုကြားသဘောထားကွဲပြားမှုတွေဖြစ်အောင်သွေးထိုးနေတာတွေအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်နေတာတွေကိုထိန်းချုပ်ဖို့ Facebook ဘက်ကအပြည့်အဝမလုပ်ဘူးလို့အစိုးရခန်းစာကထောက်ပြထားတဲ့အပေါ်မှာလက်ခံသဘောတူကြောင်းနဲ့ဒီချက်ပို့ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ Facebook ကုမ္ပဏီရဲ့မူဝါဒပိုင်းဆိုင်ရာမန်နေဂျာ Alex Warofka ကဘလော့တစ်ခုမှာပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့လာမယ့်2020ပြည်နှစ်ရွေးကောက်ပွဲကာလအတွင်းသတင်းမှားတွေဖြန့်ဝေလှုံ့ဆော်တာလိုမျိုးမြန်မာနိုင်ငံတွင်း Facebook ရဲ့ WhatsApp ကိုတုံးလာတာနဲ့အတူထွက်လာမယ့်ပြဿနာသစ်တွေကိုကင်တွယ်နိုင်ဖို့ပြင်ဆင်ထားဖို့သတိပေးထားတဲ့ BSR ရဲ့အစီရင်ခံစာကို Facebook ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအစီရင်ခံစာထဲမှာတော့ Facebook ပေါ်မှာတင်နေတဲ့အချက်လက်အကြောင်းအရာတွေကိုပို့ပြီးတော့တင်ကြပ်ဖို့မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတိုးတက်မှုအချက်လက်တွေကိုပုံမှန်ထုတ်ပြန်ဖို့လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံတွင်သတင်းမှားတွေနဲ့မုန်တီးရေလှုံ့ဆော်ဖြန့်ဝေနေတာတွေကိုကာကွယ်ဖို့ဆိုပြီးပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပဲမြန်မာစစ်တပ်အရာရှိကြီးတွေစစ်တပ်ရဲ့သတင်းထုတ်ပြန်ရေးစာမျက်နှာတွေအပါအဝင်စာမျက်နှာတွေလူပုဂ္ဂိုလ်တချို့ကို Facebook ကဖယ်ရှားခဲ့ပါတယ်။ဒါဆိုရင်နိုင်ငံတစ်ခုရဲ့စစ်တပ်ဒါမှမဟုတ်လေနိုင်ငံရေးခေါင်းဆောင်တွေကိုပထမဆုံးအချိန်အဖြစ်အသုံးပြုခွင့်တားမြစ်ခံရတာလည်းဖြစ်ပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာချာလာဘင်းဒီမှာမြောက်ကိုရီးယားအစိုးရအရာရှိတွေနဲ့နယူးယောက်မြို့မှာတွေ့ဆုံမှုရှိပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့နိုင်ငံသားဌာနရဲ့ကြေညာချက်မှာ ဖွန်ပေဦးနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အစီအမံအကြံပေးကင်မြောင်ချိုရူဟာစင်ကာပူထိပ်သီးဆွေးနွေးပွဲပူးတဲ့ကြေညာချက်မှာပါဝင်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အားလုံးစစ်ဆေးပြီးတော့လုံးဝအပြီးတိုင်ဖြတ်သိမ်းကြောင်းနောက်ဆုံးအတည်ပြုနိုင်တဲ့အဆင့်အပါဝင်အရေးကြီးတဲ့ကဏ္ဍလေးခုလုံးမှာတိုးတက်မှုတွေဘလောက်ရှိလာလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမယ်လို့ဖော်ပြထားပါတယ်။ဇွန်လကစင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းကိုရီးယားကျွမ်းဆင်မှာနျူကလ িয়ার လမ်းနဲ့ဖြတ်သိမ်းရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားသဘောတူညီခဲ့ကြတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ဒီသဘောတူညီချက်အတိုင်းကောင်တဲ့ဖော်ရမှာနှေးကွေးတာကြောင့်လို့ဆိုပြီးတော့နှစ်နိုင်ငံကြားအဆင်မပြေဖြစ်နေတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့တကယ်လို့အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်းခတ်ထားတာတွေကိုဖယ်ရှားမပေးဘူးဆိုရင်နျူကလ িয়ার အစီအစဉ်တွေပြန်ဆမယ်ဆိုပြီးမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုသွားတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဟာအမေရိကန်အပါအဝင် 1950-53 ကိုရီးယားစစ်ပွဲအတွင်းယာယီစစ်ပီးငြိမ်းထားတဲ့တောင်ကိုရီးယားနဲ့ပါငင်းငယ်ရေးစာချုပ်ချုပ်ဆိုနိုင်ဖို့နီလန်းတွေရှာဖွေနေပါတယ်ခင်ဗျာ
။အီရန်နိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့အကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုအစွန်းလိုက်အပြုံလိုက်မြုပ်နှံထားရနေရာ200ကျော်တွေ့ရှိထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုပါတယ်။အီရန်အနာပိုင်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထံကအချက်လက်တွေကိုအခြေခံပြီးကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အီရန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်တို့ကထုတ်တဲ့အစီရင်ခံစာထဲမှာတော့ဒီအစုလိုက်အပြုံလိုက်မြုပ်နှံထားသူထားခံထားရဓာတ်တွေထဲမှာတည်ဆုံးသူ 6,000 ကနေ 12,000 လောက်ထိရှိမယ်လို့ဖော်ပြထားပါတယ်။နောက်ပိုင်းမှာလည်းအစုလိုက်အပြုံလိုက်မြုပ်နှံထားတာတွေထပ်ပြီးတွေ့ရအောင်မယ်လို့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်
။မငြိမ်မသက်ဖြစ်နေတဲ့ကင်မရွန်နိုင်ငံအနောက်မြောက်ဒေသကကျောင်းလူကျောင်းကိုတနတ်သမားတွေကဝင်စီးပြီးတော့ကျောင်းဟုတ်အပါဝင်ကျောင်းသူကျောင်းသား80လောက်ကိုဖမ်းဆီးသွားပါတယ်။လူမှုကွန်ရက်မှာတင်လိုက်တဲ့ဗီဒီယိုမှာတော့မဲမောင်နေတဲ့ခန်းမှာတုံလို့ချုပ်ချားပုံပေါ်နေတဲ့ဒဇာကန်ကလေးတွေကိုလည်းတွေ့ရပြီးအင်္ဂလိပ်စကားပြောအမ်ဘာဇိုနီးယားဒေသကလွတ်လပ်ရေးတိုက်ပွဲအတွက်တိုက်ပွဲဝင်နေတဲ့အမ်ဘာဗွိုက်စ်လက်နက်ကိုင်အဖွဲ့ဝင်တွေကိုလည်းတွေ့ရပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့ရင်တွေကိုမှတင်ပြထိုင်တဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာအင်တာနက်အွန်လိုင်းပေါ်ကသွေးထိုးလုံဆောင်မှုတွေကိုဟန်တာရမှာ Facebook လူမှုကွန်ရက်ဟာအားနည်းချက်တွေရှိခဲ့ပြီး2020ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကာကွယ်ဖို့တီးခြားလွတ်လပ်တဲ့သုတေသနအဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။အမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Business for Social Responsibility BSR ရဲ့မြန်မာနိုင်ငံမှာ Facebook အသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာရဲ့တွေးရှိချက်အပေါ်မှာတော့မြန်မာနိုင်ငံကလူမှုရေးလှုပ်ရှားသူတွေကကြိုဆိုခဲ့ကြပေမဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်မှုတွေနဲ့ကြုံရမှာလည်းဆိုရင်နေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်အောင်အွန်လိုင်းကနေသွေးထိုးလုံဆောင်မှုတွေကိုဟန်တားရမှာထိထိရောက်ရောက်မလုပ်နိုင်ခဲ့တဲ့အကြောင်းအမေရိကန်အခြေစိုက်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ BSR ရဲ့အစီရင်ခံစာကိုတော့ Facebook ကလည်းလက်ခံအတိအမှတ်ပြုလိုက်ပါတယ် Facebook ပေါ်ကနေသဘောထားကွဲပြားမှုတွေအကြမ်းဖက်မှုတွေပေါ်ပေါက်အောင်လုံဆောင်မှုတွေကိုဟန်တားရမှာအားနည်းချက်ဟာဒီနှစ်မတိုင်ခင်အချိန်အထိတွေ့ခဲ့ရကြောင်းအစီရင်ခံစာရဲ့တွေ့ရှိချက်ကိုလက်ခံကြောင်းလဲ Facebook ရဲ့မူဝါဒရေးရာဆိုင်ရာမန်နေဂျာတဦးဖြစ်တဲ့ Alex Warouf ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လက်ရှိအချိန်အထိလဲ Facebook ရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေစေဖြစ်တဲ့အကြောင်းလူငယ်နဲ့လူမှုတရားစတာဖော်ဆောင်ရေးစင်တာကကိုသွေးဝေးကပြောပါတယ
်အဓိကပြဿနာဖြစ်တဲ့ Facebook ကမြန်မာနိုင်ငံကြီးကိုနားလည်မရှိဘူးအဲ့တော့ဒီသူတွေဒီလိုပါဒီထဲမှာသူတို့နဲ့ဒီ partner လုပ်တဲ့အဖွဲ့တချို့ရှိတယ်လို့လည်းကျွန်တော်ကြားတယ်ဒါပေမဲ့ဒီကြီးကပုံပြီးတော့လေဒီတစ်ခါအဖွဲ့ကြီးနဲ့ partner ပေါ်လို့ပြီးတော့ပုံပြီးတော့ကားတယ်ဆိုတော့ကားထောင်နေတာဒီပေါ်ကိုလို့ဆိုလို့လိမ့်မယ်လို့ဆိုတော့ခဏခဏကျွန်တော်ကတော့တုံ့ပြန်တယ်ပြုတင်တယ်ဒါပေမဲ့ဟိုပါစပြန်လာလေဆိုတော့ဒီအတော့တွေက community standard နဲ့ဟိုပါတစ်ခုမှမရှိဆုံးတဲ့အကြောင်းကိုမထုတ်ချအောင်ဆိုစားလေးပဲပြန်လာဒါတော့မြန်မာကျွန်တော်ဒီတုံ့ပြန်တယ်အဲ့ဒီ account ကြီးကိုတွေ့ပြန်လို့ဒါပေမဲ့မအောင်မြင်တာများအခုတည်းကတော့ Facebook ကတော့ဒီဟိုဆန္ဒရဖြစ်နေတယ်မဖြစ်လို့ရှာလို့ဖြစ်နေတယ်ဒါမှရှိတယ်ဒီရောက်တာကိုသုံးနေမှာလေ2020ခုနှစ်တုံးပြီးတော့ဆက်ပြီးတော့ဒီလိုမျိုးဒီဝါရဖြန့်ကျင်ပြီးတော့လုပ်နေပါပါ
မြန်မာနိုင်ငံမှာခံမှန်းကြီး Facebook သုံးဆွဲသူတန်း20လောက်ရှိနေပြီးတော့စိတ်ခေါ်မှုတွေအများအပြားရှိနေတယ်ဆိုတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2020ပြည့်ရွေးကောက်ပွဲလို့အရေးကြီးတဲ့အချိန်မျိုးတွေမှာတော့တည်င်းမားတွေဖြန့်ချီတာမျိုးလို့အဖြစ်မျိုးတွေမကြုံရအောင်ကြိုတင်ကာကွယ်ပြင်ဆင်ထားဖို့ကိုလည်းအစိုးရခန်းစာပြုစုသူတွေက Facebook ကိုတိုက်တွန်းထားပါတယ်။ဒီလိုဆောင်ရွက်တဲ့အခါမှာ Facebook အနေနဲ့ဒီထက်ပိုအားစိုက်ထုတ်ဖို့လိုအပ်ကြောင်းလည်း Facebook တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သူနောက်တစ်ဦးဖြစ်တဲ့ကိုမြတ်သူကပြောပြပါတယ်။
ဒေတာဘောက်ပြင်ဆင်ထားဖို့လိုပါတယ်ကျွန်တော်ရွေးကောက်ပွဲတွေမှာဒီ Facebook ကိုတလွဲအသုံးပြုပြီးတော့လုပ်သွားတဲ့ဟာကျွန်မမပြီးမှာဒီဟာဟိုကြုံကြုံနဲ့အကောလို့ကျွန်တော်တို့ကယူဆတယ်ပေါ့ခြေလမ်းတွေပေါ့နိုင်ငံရေးဆိုင်ရာဒီစစ်စစ်ဝရင်းစကားအမှားတွေဖြန့်နေတာတော့ဒီလိုဟာမျိုးတွေအများအများဆက်ချနေမှာပဲကျွန်တော်ဟို Facebook အနေနဲ့တားဆီးဖို့လိုလူတွေနေနဲ့လဲဟို Facebook မှာတွေ့သမျှအရာတိုင်းပေါ့နော်တွေ့သမျှပို့ဆိုင်ကိုလုပ်မနေဖို့လိုတယ်ကျွန်တော်တို့က Facebook ဆိုတဲ့ဟာဒီဟိုကျွန်တော်တို့ရောက်နေတဲ့ဟိုခုလူဆက်တဲ့ဆောင်ရွက်ဖို့ပြုတ်ထားတဲ့ဟိုဟိုအဝဟိုဒုက္ခဝင်ဝိုင်းတစ်ခုဖြစ်တယ်ပေါ့နော်ဒီကျွန်တော်တင်နေကိုထုတ်လုပ်ပေးနေတဲ့တင်ဆက်ရုံတစ်ခုမဟုတ်ဘူးတင်စာဌာနမဟုတ်ဘူးဒီဟာကိုတည်ဖို့လိုတယ် Facebook ကတွေ့တဲ့ညတိုင်းဟိုတင်ဌာနတွေမှာမြင်ရတယ်အဲဆိုပြီးကြောက်တာမျိုးဟိုရှော့ဖို့လိုတယ် Facebook ဟိုကျွန်တော်တို့ယုံနေလေဒီဟာကို Facebook ကိုအလွယ်အသုံးပြုပြီးတော့ကျွန်တော်တို့ကိုဒီတင်စကားအမှားတွေနဲ့ပေါ်ချစ်ခုခုပါပေါ့နော်ဒီတမ်းမှုထုတ်တန်းပြီးတော့လိုရာသုံးချပါမယ်အနေနဲ့ရှိမှာပါပဲကြာ
Facebook ကတော့မကြသေးခင်ကနေစလို့မြန်မာနိုင်ငံကသုံးဆွဲသူတွေကြားပုံမစီးစစ်ဆောင်ကျိမှုတွေနဲ့အမုန်းတရားဖြန့်ချီမှုတွေကိုထိန်းချုပ်ဖို့မြန်မာဘာသာစကားကျွမ်းကျင်သူ100နီးပါးနဲ့ကြိုးပမ်းနေကြောင်းပြောဆိုထားတာပါအခုနောက်ဆုံးအစီအခံစာထွက်ပေါ်လာပြီးတဲ့နောက်မှာလည်းဒီထက်ပိုကြိုးပမ်းသွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်ဒါပေမဲ့လည်းဒီလိုတိုးပြင်းလှုပ်ဆောင်ရမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုမထိခိုက်အောင်တည်ထားဖို့လိုအပ်ကြောင်းလည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွေ့အမှုတူဦးလည်းဖြစ်တဲ့ Journalist ကိုရရဲ့တာဝန်ခံကိုမြင့်ကျော်ကသတိပေးပါတယ
်။တကယ်တမ်းကျတော့ platform ပိုင်ရှင် Facebook ကညာမျိုးတွေကိုတကယ်တိတိကျကျတိတိကျကျဆိုလေတကယ်ကိုဟိုဘယ်လိုခေါ်မလဲ။တကယ်လုံးဖေတာလုံးတာမျိုးတွေမဟုတ်ပဲနဲ့တကယ်ရည်ရွယ်ချက်နဲ့ပြန့်နှံ့မှုနဲ့သူ့ရဲ့အတိုင်းအတာနဲ့အဲ့ဒါမျိုးနားလဲစွာနားလဲသိရှိပြီးတော့ဟိုဖြုတ်ချတာဆိုခရင်းတာတော့အဲ့လိုလုံးနိုင်လို့မလုံးနိုင်ဘဲနဲ့တော့ဟိုဟိုဒီဇိုင်းဒီဇိုင်းနဲ့လောက်တာတွေကမလိုအပ်ပဲနဲ့ခွဲခြားနှိကုတ်တဲ့ဟာမျိုးတွေအမြဲတည်းရှိနေတယ်။ဒါပေမဲ့အစိုးရလည်းအဲ့ဒါကိုကြောင်းပြပြီးတော့စံတတ်တာမျိုးတွေလက်လက်စွာပြောဆိုခြင်းလို့နဲ့တရင်းလောက်ကနေလို့ကံတတ်တာမျိုးတွေဖြစ်လာနိုင်တဲ့လားလားတွေရှိတော့အနေကအဲ့ဒါမျိုးတွေဖြစ်နိုင်တယ်
မြန်မာနိုင်ငံမှာအမုန်းတရားဖြန့်ချီမှုတွေဟာ Facebook လူမှုကွန်ရက်မှာအဓိကတာဝန်ရှိခဲ့ကြောင်းကုလသမဂ္ဂနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောဆိုခဲ့ကြပြီးတဲ့နောက်မှာတော့မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့သဘောထားပြည်ထောင်သူဘာသာရေးခေါင်းဆောင်တချို့ရဲ့အကောင့်တွေကိုလည်းဖယ်ရှားပစ်ခဲ့မှုပါတယ်ရှင
်။မဆုံမမင်းမြန်တင်ပြသွားတာပါရှင်။အခုတော့တရုတ်မြန်မာနယ်စပ်မှာအခက်အခဲတွေဖြစ်နေတဲ့သတင်းဖက်ဆက်ရအောင်ပါ။တရုတ်မြန်မာနယ်စပ်မူဆဲကနယ်စပ်ဂိတ်တွေမှာမြန်မာဖက်ကထုတ်ပေးတဲ့ယာယီနယ်စပ်ဖြတ်ကူးခွင့်လက်မအသစ်ကိုတရုတ်ဖက်ကလက်မခံတာကြောင့်နယ်စပ်ကူးတန်းသွားလာသူတွေအခက်အခဲတွေတွေ့နေရတယ်လို့ယာနဲ့ချီတဲ့ကွန်တင်ကာတွေလည်းပိတ်မိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒီအခက်အခဲကိုပြေလည်ဖို့အ мян ဆုံးဆောင်ရွက်နေပြီးအစောဆုံးမနက်ဖြန်လောက်မှပြေလည်သွားနိုင်ကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ယာယီနယ်စပ်ဖြတ်ကူးခွင့်လက်မှတ်အသစ်ကိုတရုတ်နိုင်ငံဘက်ကမနေ့တနင်္လာနေ့ကစပြီးလက်မှတ်ခံလာကြောင်းတရုတ်မြန်မာနယ်စပ်ကူးတန်းသွားလာမှုမှာအခက်အခဲတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်တရုတ်ဘက်ကဖြတ်တန်းသွားလာခွင့်မပြုတာကြောင့်မြန်မာဘက်ချမ်းမှာကုန်တင်ရင်တွေယာနဲ့ချီပြီးပိတ်ဆို့နေကြောင်းမူဆယ်မြို့ကိုရောက်ရှိနေတဲ့ကုန်တင်ရင်ပေါင်းတဦးကအခုလိုပြောပါတယ
်ဒီမူဆယ်ဘက်ကတက်တဲ့ကားကဆယ်ရာခိုင်နှုန်းတော့ပဲပြေဝင်တယ်တယ်လည်းကားရေကောလမ်းပေါ်မှာရောဒီကွင်းထဲမှာရောအများကြီးပြည့်နေတယ်မနေ့ကမတော်တီကတယောက်ပြောတန်ကြတာကဒီမူဆယ်၁၅မိုင်အဝင်တန်းလေးကကားကွင်းထဲမှာစီး300လောက်ကွင်းထားတယ်လို့ပြောတန်ကြတယ်အဲလမ်းပေါ်မှာကလည်းပြောမယ်ဆိုစီး300လောက်ရှိဒီ၁၅မိုင်မှာကုန်ပစ္စည်းနဲ့ပေါ့နော်ထိုက်တဲ့ကားတွေလည်းရှိဦးမှာ
ဒီလိုပိတ်ဆို့မှုဖြစ်ရတဲ့အကြောင်းကိုသူကအခုလိုဆက်ပြောပါတယ်
ဒီကတ်ပေါ့ဗျာကျွန်တော်ကတော့ခုနှစ်ရက်ကတ်လို့ခေါ်တယ်တခါတုန်းကအစိမ်းလေးတွေပေါ့နော်ဗမာထုတ်ပြီးတဲ့အစိမ်းလေးတွေအဲ့ဒါလေးတွေကိုအခုသူတို့လာဝကဦးစီးမှုတွေကဒီကတ်အဟောင်းပုံစံကုံသွားတော့ကတ်အစ်စ်ပြန်ထုတ်တာသူတို့စာတွေသူတို့ဒီလာဝကအချင်းချင်းတော့တင်တော့တင်ပြီးသားပေါ့ဗျာဒါပေမဲ့ဟိုတရုတ်ဘက်ကကျတော့ဒီအရာရှိအပေါ်ကအရာရှိကနေဒီအောက်ခြေကိုမရောက်လာသေးဘူးအဲ့လိုမျိုးပုံစံမျိုးဖြစ်နေတယ်မရောက်လာသေးတော့ဒီအောက်ကလူကလက်မခံဘူးပေါ့အဲ့လိုမျိုးဖြစ်နေတယ်
မ မူဆယ်မျိုးကကုန်တဲ့တူကတော့ဂိတ်အဝင်ထွက်ပိတ်ဆို့မှုဖြစ်နေတာကြောင့်မြန်မာနိုင်ငံဘက်ကတွားရောက်အလုပ်လုပ်ကြရသူတွေပုံမအခက်ခဲဖြစ်ပြီးရေရှည်ဖြစ်မယ်ဆိုရင်နေဆက်စီးပွားရေးကိုထိခိုက်နိုင်ကြောင်းပြောပါတယ်
ကြပ်ပိတ်တယ်ဆိုတော့ဝင်တယ်ဝင်ရထွက်ရခက်တာတော့အမှန်မှရှာဖွေစားနေတဲ့လူတွေစိတ်မပြေဘူးဒီနေ့လောက်ဒီနေ့စားရလောက်တမားလေးဆိုပုံဆိုးတော့ပေါ့လေနော်ကြပ်ပိတ်ဆိုအဲလေအရေးရှိမှရတော့မကောင်းကြတော့အောင်မကောင်းပေါ့
ယာယီဖြတ်တန်းခွင့်လက်မှတ်မဟုတ်ပဲနေဆက်ဖြတ်ကျော်ခွင့် border pass စာအုပ်အနီကိုကင်ဆောင်ထားသူတွေကတော့ကျုပ်နိုင်ငံဘက်ကိုဝင်ရောက်နိုင်ပါတယ်မူဆယ်မျိုးကလူဝင်မှုကြီးကြပ်ရေးဌာနကအမည်မဖော်လို့သူတာဝန်ရှိသူတဦးကလုံခြုံရေးအစင်းမြင့်ပြီးယာယီနေဆက်ဖြတ်ကူးခွင့်ကတ်အသစ်တွေထုတ်ပေးမဲ့အစီအစဉ်ကိုတရုတ်တန်ယုံကတဆင့်အကြောင်းကြားထားပြီးဖြစ်ကြောင်းနဲ့တရုတ်နိုင်ငံကအထက်အာဏာပိုင်တွေကနေဆက်ကိုညှဉ်းချချက်ပေးပို့တာကြံ့ကြာနေတာကြောင့်အခုလိုဖြစ်ရကြောင်းပြောပါတယ်လောလောဆယ်မှာနေဆက်အာဏာပိုင်တွေနဲ့ညှိနှိုင်းနေတယ်လို့ကတ်အသစ်ကိုလက်မခံသေးခင်ကာလမှာတရုတ်ဘက်ကလက်ခံတဲ့ယာယီဖြတ်တန်းခွင့်လက်မှတ်ပုံစံအဟောင်းကိုပြန်လည်အသုံးပြုဖို့ပြင်ဆင်နေတာကြောင့်ပိတ်ဆို့တာတွေဟာမနှက်ဖန်မှဆိုပြေလည်သွားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုတွားရောက်အလုပ်လုပ်ကင်သူမြန်မာပြည်သားဟာ9သိန်းလောက်ရှိပြီးတရက်ကိုလူ1000လောက်အဝင်ထွက်ရှိကြောင်းဒေသခံတွေကခံမှန်းပါတယ
်ဒီကနေ့နိုဝင်ဘာလ3ရက်ဂျာဖက်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်တဲ့နေရာဒီအနာရဲ့ NLD ပါတီကနေပြီးတော့9နေရာအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နေရာအနိုင်ရခဲ့ပါတယ်ကြဖြတ်ယူကောက်ပွဲရလတ်တွေနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရာအတော်များများအဖြစ်ထွက်ခဲ့ပေမဲ့ဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနာရ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်သရရှင်တွေရောဘလူးတင်းမြင်ယူဆပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်ပါဝင်ဆွေးနွေးမြင်းများသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကျူတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်ဒါပြင်ကိုဆွေးနွေးမြင်းများလူတဲ့အကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျ။
ဒီကနေ့ည9နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိနေပြီးဒီရွေးကောက်ပွဲဟာဆိုရင်သမ္မတဒေါ်နယ်ထရန့်ပေါ်လူလူထောက်ခံမှုဘယ်လောက်ရှိမရှိဆိုတာအဆုံးအဖြတ်ပေးမဲ့သမ္မတသက်တမ်းကြားကာလအခြေအနေလည်းဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲရလဒ်တွေဟာအမေရိကန်နိုင်ငံရဲ့အာဏာချိန်ခွင်ရှာပြောင်းမှုဖြစ်စေနိုင်တယ်လို့သမ္မတထရန့်ရဲ့ကြံနေသေးတဲ့သမ္မတသက်တမ်းနှစ်နှစ်အတွက်အပြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်။ VOA သတင်းထောက်ဂျင်မလုံးရေးသားပေးပို့တဲ့သတင်းကိုကိုသားညွန်းကပြောပြထားပါတယ်ရှင်။
အမေရိကန်ထက်လွတ်တော်မှာ Republican Party ဆက်ပြီးတော့ထိန်းချုပ်နိုင်အောင်လို့သမ္မတ Donald Trump ကမဲဆွဲစည်းရုံးပွဲတွေမှာစည်းရုံးဟောပြောခဲ့ပါတယ်။ Tennessee ပြည်နယ်ကမဲဆွဲပွဲတစ်ခုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump က Democrat တွေကိုပြစ်တင်ဝေဖန်သွားပါတယ
်။ Democrats want to invite caravan after caravan of
တရားမဝင်နိုင်ငံသားရွှေပြောင်းလာတဲ့လူအုပ်ကြီးကျွန်တော်တို့တိုင်းပြည်ထဲအလုံးရင်းဝင်လာမှာကို Democrat တွေကကြိုးစိုးနေတာပါ။ကျွန်တော်ကတော့အဲ့ဒီလိုမဟုတ်ပါဘူး။ဘယ်တိုင်းပြည်ကမှသူတို့နယ်ဆက်စည်းကိုဖျက်တမ်းခွင့်မပေးနိုင်ပါဘူး။ဒါဟာကျူးကျော်တာပါ။သူတို့ဘလို့ပြောပြောကျွန်တော်ဂယူးမဆိုင်ပါဘူး။သတင်းလိန်တွေဘလို့ပဲပြောပြောကျွန်တော်ဂယူးမဆိုင်ဘူး။ဒါဟာကျွန်တော်တို့တိုင်းပြည်ကိုကျူးကျော်လာတာပါ
။သမ္မတထရန့်မတိုင်ခင်သမ္မတလုပ်ခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားဟာဒီမိုကရက်ရွေးကောက်ပွဲစည်းရုံးရေးတွေမှာအင်တိုက်အားတိုက်ပါဝင်ဆောင်နေသူတူဖြစ်ပါတယ်။ Illinois ပြည်နယ်စည်းရုံးရေးပွဲတစ်ခုမှာလူတွေမဲသွားပေးကြဖို့သူကတိုက်တွန်းခဲ့ပါတယ်
။ When you vote Illinois You can reject that kind of politics.
Illinois ပြည်သူတို့ခင်ဗျားတို့မဲသွားထည့်ခြင်းအပြင်အခုရှိတဲ့နိုင်ငံရေးမျိုးကိုပယ်ဖျက်နိုင်ပါလိမ့်မယ်။နိုင်ငံရေးလုပ်ငန်းရှင်မှာခင်ဗျားတို့ပါဝင်ခြင်းအပြင်မမှန်ကန်တဲ့လုပ်ရက်တွေကိုထောက်ပြနိုင်ပါတယ်။မဲသွားပေးခြင်းအပြင်ကြောက်ရွံ့မှုအစားမျှော်လင့်ချက်ကိုရွေးနိုင်ပါတယ်
။လက်တလုံးမှာရင်ကြိုတင်မဲဆန္ဒပေးမှုနှုံအတော်များနေပြီးတော့ပါတီနှစ်ရက်စလုံးကမဲဆန္ဒရှင်တွေထွက်ပြီးတော့မဲပေးနေကြပါတယ်။အခုရွေးကောက်ပွဲဟာသမ္မတထရန့်ပေါ်မှာလူလူဆန္ဒခံယူတဲ့သဘောဖြစ်နေတယ်လို့Brookings Institute ကသူတည်တည် John Hodak ကပြောပါတယ
် This is a president who wants this midterm to be
တမန်ကူရင်ကလည်းဒီယူကောက်ပွဲဟာသူ့ပေါ်မှာလူလူသဘောထားဆန္ဒခံယူတဲ့ပွဲသဘောဖြစ်စေချင်ပုံရတယ်သူ့ပေါ်လူလူထောက်ခံမှုလူကြိုက်နှစ်သက်မှုတွေဟာ Republican Party ကိုအနိုင်ရလိမ့်မယ်လို့တမန်ကယူဆနေပုံရတယ်လို့ John Hodak ကပြောသွားတာပါပ Bipartisan Policy Center ကသူတည်သည့် June 14 ကတော့သမ္မတ ထရမ့်ကအခုပွဲမှာဒီမိုကရက်တွေနဲ့တင်ရှင်ပြိုင်နေရတာမဟုတ်ဘဲနဲ့အမေရိကန်ရဲ့နိုင်ငံရေးသမိုင်းကိုပါရင်ဆိုင်နေရတာလို့ဆိုပါတယ်
။ Well, the big picture is that midterm elections go against
ခုလုံးချုပ်ကြည့်ရင်ခုလွတ်တော်ရွေးကောက်ပွဲဟာသမ္မတရဲ့ Republican Party အတွက်ကဲဆန်းချက်ဖြစ်ပါတယ်။ဒီမိုကရက်တွေဟာအောက်လွတ်တော်မှာရောပြည်နယ်အုပ်ချုပ်ရေးမှုနေရာတွေပြည်နယ်လွတ်တော်တွေမှာပါအတော်လေးအနိုင်ရပါလိမ့်မယ်
။သမိုင်းကြောင်းအရဆိုရင်တော့ဂျာကာလာရွေးကောက်ပွဲတွေမှာ Republican ထောက်ခံတဲ့မဲကပိုပြီးတော့အခိုင်အမာရှိပါတယ်။ဒါကြောင့်လည်းပဲဒီမိုကရက်တီအနေနဲ့သူ့ကိုထောက်ခံသူတွေမဲထွက်ပေးကြဖို့ဆိုတာဖိအားဖြစ်လာတယ်လို့ရွေးကောက်ပွဲစစ်တမ်းပြုစုတဲ့ Gallup Pooling က Frank Newport ကပြောပါတယ
် Under the expectation that Republican voters typically are more likely to turn out
Republican ထောက်ခံသူတွေရွေးကောက်ပွဲတွေမှာမဲထွက်ပေးလို့ရှိကြတော့ Democratic Party အနေနဲ့သူ့ထောက်ခံသူတွေကိုမဲထွက်ပေးကြဖို့လုံနိုင်မလားဆိုတာကြည့်ရပါလိမ့်မယ
်ဒါကြောင့်လည်းပဲအောက်လွှတ်တော်မှာဒီမိုကရက်တီချုပ်ကန်နိုင်ဖို့ဆိုရင်တော့အခုရွေးကောက်ပွဲမှာမဲဆန္ဒပေးသူတွေများများလာကြဖို့အရေးကြီးလိမ့်မယ်လို့Third Wave အဖွဲ့ရဲ့သူတည်သည့် Jim Kessler ကပြောပါတယ
် The House has been a rubber stamp for the Trump agenda. It will no longer be a rubber stamp.
အခုကသမ္မတ Trump လုပ်ချင်နေတာတွေကိုအောက်လွှတ်တော်ကလုပ်နေရသလိုဖြစ်နေပါတယ်။ဒါမျိုးဆက်မဖြစ်နိုင်တော့ပါဘူး။ဘယ်ကိစ္စမဆိုပါတီ genius လုံးရဲ့အခြေခံနဲ့လောရပါလိမ့်မယ်
။လက်တလောခမန်းချက်တွေရဆိုရင်တော့အောက်လွှတ်တော်နေရာတွေအတွက် Democrat တွေအနိုင်ရဖို့များနေပါတယ်။ဒါကြောင့်လည်းပဲအောက်လွှတ်တော်မှာတော့ Democrat ကအများစုနဲ့ချုပ်ကင်နိုင်မဲ့လာလာတော့ရှိနေပါတယ်။ကိုယ်စားလှယ်တရားရှိတဲ့အထက်လွှတ်တော်မှာတော့51-49ကပ်ပြီးတော့အသာနဲ့ Republican ဘက်ကလက်ရှိလွှတ်တော်ကိုလှမ်းမိုးထားတာကိုပဲ Republican နီးနဲ့ဆက်ပြီးတော့ထိန်းထားနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါဟာလည်းသမ္မတ Donald Trump ရဲ့နောက်ဆုံးအချိန်ထိကိုမဲဆွဲစည်းရုံးမှုတွေကြောင်းလို့ပြောရမှာပါခင်ဗျာ
။ကိုသားညုံတင်ပြတော့ပါရှင်။ VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လင်းချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamish.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခရော့ကျန်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါအောင
်။သဘောထားတည်တည်တသာကွဲပြားနေတဲ့အမေရိကန်မဲဆန္ဒရှင်တွေဒီကနေ့အင်ကာနီမှာလွှတ်တော်သစ်ကိုမဲပေးရွေးကောက်ကြမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတယာရူတက်တန်းဝက်အပေါ်မှာအဆုံးဖြတ်ပေးကြမှာဖြစ်ပါတယ်။ဒီကနေ့ရွေးကောက်ပွဲကထွက်ပေါ်လာတဲ့ရလဒ်တွေကအမေရိကန်နိုင်ငံရေးမှာအာဏာချိန်ညှိမှုအပြောင်းအလဲဖြစ်သွားနိုင်တယ်လို့သမ္မတထရန့်ရဲ့နောက်ကျန်တက်တန်းနှစ်နှစ်အတွက်လည်းအပြောင်းအလဲဖြစ်သွားနိုင်ပါတယ်။အောက်လွှတ်တော်အမတ်နေရာ435နေရာမှာအလုံးပြန်လည်ရွေးကောက်တင်မြှောက်မှာဖြစ်ပြီးအထက်လွှတ်တော်အမတ်နေရာ100တဲက35နေရာနောက်ပြည်နယ်50တဲကပြည်နယ်36ခုတို့ရဲ့အုပ်ချုပ်ရေးမှူးသစ်တွေကိုရွေးချယ်ကြမှာဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့မှာကျင်းပမဲ့သမ္မတသက်တမ်းဝက်ကာလလွှတ်တော်ရွေးကောက်ပွဲမတိုင်ခင်ရက်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အိုဟိုင်ယိုအင်ဒီယားနာနဲ့မစ်ဇူရီပြည်နယ်တွေကိုသွားပြီး Republican Party ကိုယ်စားလှယ်လောင်းနေအတွက်မဲဆွဲပေးနေပါတယ်။ဒီကြားကာလရွေးကောက်ပွဲဟာသမ္မတထရန့်အာဏာရလာပြီးနောက်ပိုင်းမှာကျင့်ပတဲ့အကြီးမားဆုံးလူမှုဆန္ဒခံယူပွဲကြီးလည်းဖြစ်တယ်လို့မီဒီယာတွေမှာဖော်ပြနေကြပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံရဲ့ပြီးခဲ့တဲ့လကလွတ်တော်ရွေးကောက်ပွဲအတွင်းတိုက်ခိုက်မှုတွေကြောင့်တေဆုံးဒဏ်ရာရသူ400ကျော်ရှိခဲ့ကြောင်းကုလသမဂ္ဂကပြောဆိုပါတယ်ပထမဆုံးမဲပေးပွဲနေ့ဖြစ်တဲ့အောက်တိုဘာလ20ရက်နေ့နဲ့နောက်နေ့တွေမှာတေဆုံးသူ56ယောက်ရှိခဲ့ပြီး389ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်နမာကဒီကနေ့အစီရင်ခံစာမှာဖော်ပြပါတယ်တူရကီနိုင်ငံခြားရေးဝန်ကြီးမော်ဘယ်ကာဘူဆိုဂလူကဆော်ဒီသတင်းတောက်ဂျမဲကာရှိုဂီအသက်ခံရတဲ့သတင်းအချက်လက်တွေကိုတူရကီအစိုးရမှရှိနေပြီးဒီစုံစမ်းမှုအဆုံးသတ်တဲ့အခါမှာလူအများသိအောင်ထုတ်ပြန်မဲ့အနေအထားရှိတယ်လို့ပြောဆိုသွားပါတယ်ရှင်
တင်အချင်းချက်ကိုမှတင်ငင်ထိုက်ကြညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဆူမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ92.25 kHz 15.53ညလိုင်းဒိုမီတာ32 kHz 11.83 ညလိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလမီတာ190 kHz 15.5ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
်